ရခိုင်မြောက်ပိုင်းကစစ်ဘေးဒုက္ခသည်စခန်းများမနေ့မနေ့ပိုင်းကစစ်ကြံလက်နဲ့ပေါက်ကွဲလို့ကလေးတူဦးသေဆုံးပြီးနှစ်ဦးတန်ရရှိခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းစစ်ကောင်စီနဲ့အေးရခိုင်လက်နက်ကင်တပ်ဖွဲ့ကြားအပြစ်ရထားတဲ့ဆိုပေမဲ့လုံခြုံရေးအာမခံချက်ရှိတဲ့အကြောင်းကိုသတင်းပေးပို့ထားတာကိုနားလည်အောင်ပြောပြပါမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းပုံနှံကျော်မြို့နယ်ရိုးတရု ွယ်ကလေးတူသေဆုံးပြီးတော့ဆယ်နှစ်အရွယ်ကလေးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီကလေးတွေဟာစစ်လက်ကျန်ဘုံဒီသလုံးကိုစကန်အနီအနာကရလာတာဖြစ်ပြီးဂဲနဲ့ထုလိုက်တာကြောင့်အခုလိုပေါက်ကွဲရတာဖြစ်တယ်လို့အဲ့ဒီဒုက္ခသည်စကန်ကတာဝန်ရှိသူတူကပြောပါတယ်
။အေးဒီမှာတော့ကျွန်တော်တို့ပြာလေးလာတရားတော်ကဒီမှာဒဏ်ရာရဲ့ကောင်းလေးလေဖက်ရှင်ရဲ့ကောင်းလေးပြောပြချေရအဲ့ဒီဘုံဒီလည်းဘုံဒီသလုံးကိုရတယ်သူတို့အနီအနာကမိုက်ပုံကရဖို့ကြားတယ်လေ။ဒီမှာစီတော်တဲ့ကောင်လေးကအေးရကိုခင်းနေထူတယ်။အေးနဲ့ခင်းနေထူတော့အေးဒီကောင်လေးကတောက်တောက်ပြောတယ်မထူပါနဲ့ကိုရဲပြောတယ်တဲ့။အေးမလာပဲကိုကောင်လေးကထူတော့ပေါက်ပေါက်ကွေးတော့တယ်လေ။အေးဒီတော့ဒီကကလေးသူ့ရောက်တော့ဒဏ်ရာရတယ်လေ။ယောက်ကဆုံးသွားတယ်
။ဒဏ်ရာရသွားတဲ့ကလေးနှစ်ဦးကိုတော့ဆေးရုံကိုပို့ထားပြီးမစိုးရင်ရဘူးလို့သိရပါတယ်။အဲ့ဒီရိုးတရုတ်စစ်ဘေးဒုက္ခတဲ့စခန်းမှာကြောက်တော်မြို့နယ်နဲ့ပလဲဝါမြို့နယ်တွေကနေရက်မပြေရသေးတဲ့စစ်ဘေးဒုက္ခတွေ200ကျော်လောက်ထိနေနေတာပါ။ရှိခိုင်ပြည်နယ်တွင်စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားအပြစ်ရထားပေမဲ့စစ်ကြံလက်နက်တွေမရှင်းရသေးတာရွာအနီးအနားတွေမှာနှစ်ဖက်အပြန်အလှန်တပ်ဆွဲထားတာတွေကြောင့်ရောမြေမြုံပိုင်းအနယ်တွေကြောင့်မှစစ်ဘေးဒုက္ခသည်တွေနေရပြန်ဖို့ခက်ခဲနေကြတယ်လို့စစ်ဘေးဒုက္ခသည်တို့ကပြောပါတယ်
။မာလို့ဆိုတော့ဟိုတုန်းကတိုက်ပွဲရဲ့မိထားရင်ဒီလေဟိုတော့ထင်ပါတယ်သူတို့ရွာအနီးအနားမှာအော်ဘောစစ်ကြံလက်နက်တွေရှိတယ်လှုပ်ရှားလို့ကန်ဆယ်လို့မဖြစ်သေးဘူး။အဲ့တော့တချို့တော့ဒီမှာကျန်နေသေးတယ်ပဲပြီးတော့အချိန်မရွေးဟိုဖက်တင်သောဖက်ကတဲကလေးလေးနဲ့ခြောက်လက်မှုတွေရှိတော့ပေါ့အခါတလီများသူတို့စီကလည်းနဲ့ပိုက်လိုက်ရင်သူတို့ကလည်းနဲ့ဒီမှာကြောက်မှကြားတယ်လေဣရိယော်တွေကပြီးတော့ဟိုဆောက်ဒီရော်တွေဆိုတော့ရော်ထည့်မှာဟိုတုန်းကစေမှုတေခံဖြစ်ခဲ့တယ်ဒီလည်းနဲ့ချင်းများပိုက်ခံရလို့လေအဲ့တော့ဒီသူတို့စိုးရင်လည်းဒါနဲ့ဒီမှာနေကြတာပဲ
ရခိုင်ပြည်နယ်မှာလက်ရှိအချိန်ထိနေရမပြန်ရသေးတဲ့စစ်ဘေးဒုက္ခတွေ9000လေးပါအထိကျန်နေပါတယ်ဒီဒုက္ခတွေရဟာသဘောနဲ့ရေးကျမ်းမာရေးပညာရေးစတဲ့အစင်မပြေမှုတွေနဲ့လည်းရင်ဆိုင်နေကြရတယ်လို့လဲဒေတာရင်းစစ်ဘေးဒုက္ခတွေကူညီသူတွေကပြောဆိုကြပါတယ်